ပြည်တွင်းမှာအလုပ်ကင်ရှားပါပြီးစီးပွားရေးအကြမ်းတက်နဲ့ရင်ဆိုင်နေရတာကြောင့်မြန်မာလူငယ်အများစုဟာထိုင်းနဲ့မလေးရှားကိုတရားမဝင်တဲ့နှီးနဲ့သွားဖို့ကြိုးပမ်းလာကြပါတယ်။အများစုကနေဆက်မှာဖမ်းဆီးခံရပြီးတချို့ကလည်းလူကုန်ကူးတဲ့ပွဲစားတွေရဲ့လိင်လင်လှည့်ပြားမှုကြောင့်ငွေကြေးဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်။ရန်ကုန်မှာပေးပို့လာတဲ့ဒီသတင်းကိုတော့မတ်ဆွမွန်ပြောပြမှာဖြစ်ပါတယ်။
ပြည်ရင်းမှာလောက်ကင်ရှားပါပြီးတော့စီးပွားရေးအကျက်တဲတွေနဲ့ရင်ဆိုင်နေရတာကြောင့်ပြည်ပကိုတရားမဝင်အောက်လန်းကနေထွက်ခွာနေတဲ့မြမလူငယ်တွေတဖြည်းဖြည်းများလာနေပြီလို့အလုံသမားရေးကူညီပေးနေသူတွေကပြောပါရယ်။နယ်မြေမတည်ငြိမ်မှုစီးပွားရေးအကျက်တဲဝင်ငွေကွာဟမှုနဲ့အလောက်ကင်အခွင့်အလမ်းနည်းပါးမှုကအဓိကပြဿနာဖြစ်နေတာလို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ရဲ့အလုံသမားရေးဌာနကဦးမိုးဝေက VOA မြန်မာပိုင်းကိုပြောပြပါရယ်။ပွဲသား
တွေကပြောရမှာပါလေ။ဒီလူတွေကသူတို့မိတ်လို့ပေးပြီးတော့ဟိုခွန်ဆွဲဆောင်တာပေါ့ဥမာလမ်းလမ်းစိတ်တွေပဲလောဆယ်ဒီမှာပေးဟိုဖိတ်ရောက်မှာလုတ်ခွင်တဲ့ရောက်ပြီးမှသူတို့ပေးဆိုတဲ့ပုံစံမျိုးလိုက်ပါပြီးတော့ဟိုရောက်တော့တောင်းတင်နေကြတာလည်းရှိတယ်ဖန်ခံရတာလည်းရှိတယ်လုတ်ရှင်ကဒီလိုတရားမဝင်လို့ဆိုချို့ရလဲလက်ခံဘူးချို့ရလဲလက်ခံကြတယ်ဒါကြောင့်မလို့ဒီစိတ်မိနေတာလေချို့တို့ခန်းရတယ်မှလကြာကြီးဆောက်ဆန်းရတာလေအဲ့လိုမျိုးဖြစ်ပေါ်နေတာဖြစ်တယ်
။လူကုန်ကူးတဲ့သူတွေကမလေးရှားကိုသွားမဲ့လူတစ်ယောက်ကိုကြက်နှစ်သိန်းခွဲနဲ့စုဆောင်းခေါ်ယူပြီးတော့တဝယ်မျိုးကနေတဆင့်ကားဒါမှမဟုတ်ဆက်လီနဲ့မလေးရှားကိုတဆင့်ကူးနေကြတာပါ။အများစုကတော့အလိန်ခံရပြီးတော့လန်ခီတဝက်မာတွေနောက်ကျောင်းပြန်လှည့်နေရတယ်လို့မလေးရှားသွားမဲ့လူငယ်တွေကိုလိုက်ပြီးတော့ပို့ဆောင်ပေးနေတဲ့ကားပိုင်ရှင်တဦးကလည်း VOA ကိုပြောပြပါဗျ။
ဝဲသားကြီးကကျွန်တော်ကားကိုကိုယ်တိုင်မော်နေကားကားတယ်။ဒီကားကားပြီးမော်လမြောင်ကိုပြီးတော့မော်လမြောင်ကားတစ်စီးကိုနှစ်သိန်းနဲ့ကျွန်တော်လိုက်သွား။ပြီးတဲ့ပြီးတော့ကျွန်တော်တို့ပြဿနာတက်တော့သူကနောက်ပိတ်တော့သူကအိမ်မှာဝဲသားကြီးကပတ်သက်ပြီးကောက်ပြီးတော့နိုင်ငံခြားလည်းမပူဝဲနဲ့သူကပတ်သက်ပြီးကလေးလေးတွေပတ်သက်ပြီးတိုင်နေရပုံမှန်မှုဖြစ်။သူကလူတော်တော်များများအလုပ်ဖြစ်တယ်။အဲ့ဒီနဲ့ကျွန်တော်ကားပြေ၅စီး၅စီးဆိုရင်တစ်စီးကို၄ယောက်နဲ့ပဲအများကြီးပါသွားတယ်။
တရားမဝင် MOU တွေနဲ့သွားတဲ့ကုန်ကြစရိတ်ထက်နည်းတယ်လို့ဆိုပေမဲ့ခရီးစရိတ်လန်တရာကနဲ့စစ်စေးရိတ်ဂိတ်ကြီးတွေကြောင့်တယောက်ကိုမြန်မာငွေ10သိန်းကျော်လောက်ထိကုန်ကြပါတယ်စစ်စေးရိတ်ဂိတ်တွေကလည်းဒီလိုပြည်ပကိုထွက်ခွာကြမယ်လူငယ်တွေစီကနေအကျိုးအမြတ်တွေရယူနေကြတယ်လို့ကားပိုင်ရှင်တဦးကသူ့အတွေ့အကြုံပြောပြပါတယ
်ဟိုလမ်းမှာဖေးကြီးကတယောက်ကို3000ပေးရတာရှိတယ်10ယောက်ဆိုရင်တောင်းမှ6ယောက်ပါတယ်6000ချက်ချက်3000ချက်တော့3000ချက်တန်းပေးရတာဂိတ်ကြီးကဒါကြပိတ်တယ်တော့မရှိဘူးမှခလို့တောက်လျှောက်တဲ့တောင်းလာတဲ့တောက်လျှောက်တော့လားဒီနေရာမှာကိုပူတော့ပူရည်အခုတော့ပဲ
ဒီလိုမျိုးကိစ္စတွေဖြစ်နေပြီမဲ့တရားဝင်လုံသားစေလွတ်မှုနဲ့နေဆက်ဖြတ်ကျော်တာမဟုတ်တဲ့အတွက်တစ်ဖက်နိုင်ငံကိုရောက်သွားသည်ဖြစ်စေသူတို့အတွက်ဥပဒေအရအကာအကွယ်မရနိုင်ဘူးလို့မြန်မာအလုံသမားဌာနရဲ့အမြဲတမ်းအတွင်းဝင်ဦးညွန့်ဝင်းက VOA ကိုပြောပါတယ်
ဟိုနေဆက်ကိုတရားမဝင်ဖြတ်ကျော်တာဖြစ်တဲ့ကဘာကြီးရဲ့ကျင့်နေသွားတယ်ဆိုတော့အလုံသမားလို့ကိုပြောလို့မရအောင်မျိုးစုံဖြစ်နိုင်တယ်အဲ့ဒါအတွက်တော့ကျွန်တော်တို့ဝန်ကြီးဌာနကနေကြံရမ်းတဲ့လုံသမဥပဒေရကျွန်တော်တို့ဘာမှကာကွယ်ပေးလို့မရဘူးနောက်တစ်ခါကျွန်တော်တို့ထိုင်းနိုင်ငံနဲ့ကို MOU ဒီတော့ဒါခြေလွေးဆိုင်ရာသဘောတူထားတဲ့အချက်တွေရတယ်အဲ့လိုတရားမဝင်ကူးတဲ့သူတွေအတွက်ဘာမှအဲ့ဒီခါမှာကျွန်တော်တို့ကိုသဘောတူထားတာဂရုတူထားတာဘာတစ်ခုမှမရှိပါဘူးလေ
မလေးရှားနိုင်ငံဆလံကောပြည်နယ်ကနေအိမ်တိုက်ခန်းတရားကြောလောက်မှာတရားမဝင်နေထိုင်နေတဲ့မြန်မာနိုင်ငံသားတရားကြောကိုမလေးရှားရဲတပ်ဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကဖမ်းဆီးလိုက်တာဖြစ်ပါတယ်အလားတူပဲထိုင်းနိုင်ငံတွင်းကိုရောက်လာတဲ့တရားမဝင်မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေပြီးတော့နေတိုင်းလိုလိုအစုလိုက်အပြုံလိုက်ဖမ်းဆီးခံနေရပါတယ်ဒါပေမဲ့လို့ပြည်တွင်းအလုတ်ကင်ရှားပါမှုတွေဖြစ်နေတာကြောင့်ဒီလိုပြည်ပကိုထွက်ခွာနေကြတဲ့လူငယ်တွေအတွက်စိန်ခေါ်မှုတွေကတော့ရက်တက်နိုင်မှာမဟုတ်ဘူးလို့အလုံသမားကြီးရအဖွဲ့ကြီးတွေကပြောနေကြပါတယ်ရှင်။